ကျွန်တော်တို့နောက်တစ်ချက်အာဟုသူကျွန်တော်တို့ကာမစိတ်54ထဲမှာပါနေတဲ့အာဟုသူစိတ်12ပါးဆိုသောမကောင်းသောအကြောင်းစိတ်အာဟုသူကြောင့်ဖြစ်လာမဲ့အကျိုးဝိဘက်ကတော့အာကုတလဝိဘေစိတ်ခုနှစ်ပါးစွာတိထားခဲ့ရ။ဒါဒီကျမတို့တိထားရမှာဒီကာမစိတ်ထဲမှာပါမဲ့ဝိဘက်စိတ်ပေါင်းနေတဲ့ကြည့်ရင်ကာမဝိဘက်ပေါင်းနေ23ပါးရှိမယ်။ကာမစိတ်54ပါးရှိမယ်เนาะဒါလေးနည်းနည်းမြင်ခဲ့ဖို့ကာမစိတ်ပေါင်း54ပါးရှိတဲ့အထဲကကျမတို့အကျိုးဝိဘက်စိတ်ဆိုပြီးတော့ဝိဘက်ဇက်ထဲကကျမတို့ယူလိုက်မယ်ဆိုရင်ဓမ္မမိတ်ဆွေတို့ရဲ့ဇရာထဲမှာလည်းပါတယ်เนาะကာမစိတ်54ထဲမှာပါတဲ့အကျိုးဝိဘက်စိတ်ကိုကြည့်ရင်အာကုသူရဲ့အကျိုးအာကုတလဝိဘက်စိတ်က9ပါးပါမယ်မခိုင်မြဲတဲ့ကုသူရဲ့အကျိုးစိတ်က10ပါးပါမယ်မဟာဝိဘက်စိတ်သည်10ပါးပါမယ်ပေါင်းလိုက်လို့ရှိရင်ကာမစိတ်54ပါးထဲမှာဝိဘက်စိတ်ပေါင်း23ပါးရှိမယ်ဟုတ်လားဓမ္မမိတ်ဆွေများဓမ္မမိတ်ဆွေတို့ဇရာလေးတစ်ချက်ဖွင့်လိုက်เนาะအားလုံးမြင်အောင်ဇရာလေးတစ်ချက်လောက်ဖွင့်ကြည့်လိုက်အဲ့ဒါလေးကိုမြင်သွားရင်အခုရှင်းပြမယ်အပိုင်းလေးကိုနည်းနည်းဓမ္မမိတ်ဆွေတို့သဘောပေါက်သွားမယ်ကျွန်တော်တို့ကာမစိတ်ပေါင်း54ပါးရှိမယ်ကာမစိတ်ပေါင်း54ပါးရှိတဲ့အထဲကเนาะကျွန်တော်တို့ဟလာကာမစိတ်ပေါင်း54ပါးရှိမယ်အခုမြင်အောင်ကြည့်လိုက်ပေါ့เนาะကာမစိတ်ပေါင်း54ပါးကိုကျမတို့ကြည့်လိုက်တဲ့အချိန်မှာအာဟုသူစိတ်ကကျမတို့ဒီမှာကာမစိတ်54ပါးမှာအာဟုသူက12ပါးအာဟိစိတ်က18ပါးကာမဒေါပနာစိတ်က24ပါးပေါင်းလိုက်ရင်ကာမစိတ်54ပါးကိုဇာတိဗေဒဇန်အနေနဲ့ယူလိုက်တဲ့အခါမှာအာဟုသူက12ပါးရှိမှာဒါပဲရှိမှာကုသိုလ်ဘက်ကိုကြည့်ရင်မဟာကုသိုလ်10ပါးပါမယ်ဝိဘက်ဆိုတာကိုသတိထားကြည့်ဝိဘက်မှာ3ခွဲ့ပါလိမ့်မယ်ဟုတ်ပါလားဝိဘက်ကိုကြည့်ရင်ပထမပါတဲ့ဝိဘက်သည်အာကုတလဝိဘက်ခွန်နောက်တစ်ခုပါတဲ့ဝိဘက်ကိုကြည့်ရင်အာဟိကုတလဝိဘက်ရှစ်အာဝိဘက်တက်တဲ့ကိုကြည့်ရင်မဟာဝိဘက်ရှစ်ပေါင်းလိုက်မယ်ဆိုရင်အာကုတလဝိဘက်က9ကဲအာဟိကုတလဝိဘက်က8ကဲဆိုရင်အာဟိစိတ်18ပါးထဲမှာဝိဘက်ဒီ15ပါးပါမယ်ကာမဒေါပနာ24တဲကမဟာဝိဘက်က8ဆိုပေါင်းလိုက်ရင်ကာမစိတ်54ပါးထဲမှာဝိဘက်စိတ်ပေါင်း23ပါးတိတိပါမယ်အာကုသူက12ပါးကုသူက8ပါးဒါသည်အကြောင်းနေကြီးပဲမကောင်းတဲ့အကြောင်းကာမစိတ်ကာမဘုံမှာကျင်လည်တဲ့ဖြစ်တဲ့ကာမစိတ်54ပါးကိုကျမတို့ကစုံရိုးပုံစံတယုတ်ခွဲပုံစံနဲ့ပြောရင်ကာမစိတ်54ပါးကိုဇာတိဗေဒအပြင်ဝေဖန်မှာဆိုရင်ဇာတိဗေဒအမျိုးဆက်နေတဲ့ဝေဖန်ရင်အာကုသူရဲ့ကုသူရဲ့ဝိဘက်ရဲ့ကရိယာရဲ့လေးခုဝေဖန်ရတဲ့ဆိုတာကျမတို့ကတယုတ်အနေနဲ့လေ့လာခဲ့တယ်အာကုသူစိတ်က12ပါးပါမယ်ကုသူစိတ်က10ပါးပါမယ်ဆိုတော့နှစ်ခုပေါင်းလိုက်ရင်20ရှိသွားပြီဝိဘက်စိတ်က23ပါးပါမယ်ဆိုတော့43ပါးရှိသွားပြီကရိယာကမဟာအာဟိကရိယာက3ရယ်မဟာကရိယာက8ကဲဆို11ပါးရှိတယ်ဒါဆိုလို့ရှိရင်43ပါးရယ်11ပါးရယ်ပေါင်းလိုက်ရင်ကာမစိတ်ဒါကတယုတ်တယုတ်နဲ့ကြည့်သွားတာအဓိပ္ပာယ်နဲ့စဉ်းစားကြည့်ရင်ကျမတို့ကာမဘုံဆိုတဲ့အပယ်၄ဘုံရယ်လူဘုံရယ်နတ်ပြည်6ထက်ရယ်ဆိုတဲ့ကာမ7ဘုံမှာကျင်လည်တတ်ဖြစ်တဲ့ကာမဝဆရစိတ်54ပါးထဲမှာမကောင်းတဲ့အကြောင်းစိတ်က12ပါးကောင်းသောအကြောင်းစိတ်က10ပါးဒါဆိုရင်မကောင်းတဲ့အကြောင်းကစနစ်အကုသိုလ်ကောင်းတဲ့အကြောင်းက10ကုသိုလ်ဒါနသီလဘာဝနာကုသိုလ်တွေကျမတို့လုပ်နေကြတယ်ကာမကုသိုလ်နောက်တစ်ခါဒီအကြောင်းတွေကြောင့်ဖြစ်လာမဲ့အကျိုးဝိဘက်က23အဲ့ဒီအကျိုးဝိဘက်23မှာအကုသိုလ်ကြောင့်ဖြစ်လာမဲ့အကျိုးက9ဒီကုသိုလ်10ပါးကြောင့်ဖြစ်လာမဲ့အကျိုးကနှစ်ခုကွဲသွားတယ်မခိုင်မြဲတဲ့ကုသိုလ်ရဲ့အကျိုးဝိဘက်က10ပါးရဲ့မဟာကုသိုလ်ကြောင့်ထတ်တူဖြစ်လာမယ်မဟာဝိဘက်က10ကဲဆိုပြီးတော့အာကုသိုလ်ကြောင့်ဖြစ်မဲ့အာကုတလဝိဘက်9ပါလိမ့်မယ်ကုသိုလ်10ပါးကြောင့်ဖြစ်လာမယ်အကျိုးဝိဘက်က16ပါပါတယ်ပေါင်းလိုက်ရင်အာကုသိုလ်ဂျိုးရောကုသိုလ်ဂျိုးရောပေါင်းလိုက်မယ်အာကုသိုလ်ဂျိုးက9ကုသိုလ်ဂျိုးက16ပေါင်းလိုက်လို့ရှိရင်အကျိုးစိတ်ပေါင်း23ဒါကိုသိရမယ်ဒါကိုအဓိပ္ပာယ်အနေနဲ့ယူလိုက်တော့မကောင်းတဲ့အကြောင်းက10နဲ့ကောင်းတဲ့အကြောင်းက8အကျိုးစိတ်က23အကြောင်းရောအကျိုးရောနှစ်ပါးကလွတ်တယ် ကရိယာပြုကမတ္တကဆက်တယ်ပါအဲ့ဒီလိုမြင်စေခြင်းဒါလည်းတယ်နော်အခုဓမ္မမေရှိတို့ကပထမဆုံးကျမတို့ကတယုတ်တွေခွဲတယ်ဆိုတာကဂဏန်းတွေကိုမှတ်မိနေဖို့အဲ့ဒီကမှအဲ့ဒီလိုဂဏန်းအရေးအတွက်ကလေးတွေကိုမှတ်မိနေုံနဲ့မပြီးသေးပါဘူးကျမတို့ဘာသိရမလဲဆိုရင်ကျမတို့ကအဓိပ္ပာယ်စဉ်းစားရမယ်အခုကျမပြောနေမယ်ဂွင်ကအာယစိတ်18ပါးကိုရှင်းနေတာအာယစိတ်18ပါးထဲမှာအာယစိတ်နဲ့ဆိုင်တဲ့ဟလာဝိဘက်စိတ်ဒီအာဟိနဲ့ဆိုင်တဲ့15ပါးပဲပါလိမ့်မယ်အဲ့ဒီ15ပါးကိုသတိထားကြည့်ရင်အာကုသိုလ်ကြောင့်ဖြစ်လာမယ်အကျိုးက9ခုကဲကုသိုလ်ရဲ့အကျိုးက8သို့တော့ဒီမှာပါတဲ့ကုသိုလ်အကျိုးဝိဘက်ကုသလဝိဘက်8ဒီမခိုင်မြဲတဲ့အာရစိတ်သေးကဒါကြောင့်အာဟိကုသလဝိဘက်စိတ်8အခုကျမတို့ကအာရစိတ်18ပါးထဲမှာအခုကြည့်လိုက်တဲ့အခါမှာအာကုသိုလ်ရဲ့အကျိုးစိတ်က9ပါးကုသိုလ်ရဲ့အကျိုးဝိဘက်စိတ်က10ပါးသို့တော့ဒီကုသိုလ်ဒီမခိုင်မြဲဘူးဆိုတော့ခဏလေးပဲသူဖြစ်တယ်။ဒါအောင်မြင်နေကြရ။အဲ့တော့ဒီအာယစိတ်18ပါးထဲမှာပါနေတဲ့အာကုသိုလ်ရဲ့အကျိုးစိတ်9ပါးဒီဘာကြောင့်ဖြစ်တယ်လဲဆိုတာလေးသိဖို့ကျွန်မဒါလေးကိုချက်ရေးတာ။အာကုသလဝိဘက်စိတ်9ပါးဆိုတာဒီကျွန်မတို့မှာဖြစ်သွားတဲ့လောဘဒေါသမောဟဆိုတဲ့လောဘမှုစိတ်၈ပါးဒေါသမှုစိတ်၂ပါးမောဟမှုစိတ်၂ပါးဆိုတဲ့အာဟုသူစိတ်တွေဖြစ်လာရင်သူ့ကြောင့်ကြုံလာရမယ်အကျိုးဝိဘက်တွေဒုက္ခနှစ်ပါးထဲမှာပဲရှိတယ်ဆိုတာသိစေချင်လို့ဟုတ်ပြီနော်စိတ်ပေါင်း89ပါးအကျေ121ပါးထဲမှာအာဟုသူကြောင့်ဖြစ်မဲ့အကျိုးတွေဒီ9ပါးကလွဲပြီးမရှိတော့ဘူးအဲကြဒီ9ပါးတွေဘာလဲဆိုတာသိဖို့လိုလားတနည်းတူစွာပဲကုသိုလ်စိတ်ရှိကြတဲ့နေရာမှာကာမကုသိုလ်လို့ခေါ်ထားတဲ့မဟာကုသိုလ်၈ပါးကြောင့်ဖြစ်လာမဲ့အကျိုးဝိဘက်ဒီကြတော့သူနဲ့ညီတဲ့မဟာဝိဘက်၈ပါးရဲ့သူ့လိုပဲကုသိုလ်ရဲ့အကျိုးသို့တော်မခိုင်မြဲတဲ့ကုသိုလ်ရဲ့အကျိုး၈ကဲဆိုသူကြတော့16ပါးဖြစ်ဒါဆိုရင်ကျမတို့ကသိရမယ်အာကုသိုလ်စိတ်၁၂ပါးကြောင့်ဖြစ်လာမဲ့အကျိုးဝိဘက်စိတ်ဒီ9ပါးဒါဟုတ်ပဲကြည့်ရင်အာကုသိုလ်စိတ်12ပါးဒီပြုတ်လုတယ်ဆိုရင်အာကုသိုလ်ကံအာကုသိုလ်ကံကြောင့်ဖြစ်လာမယ့်အာကုသိုလ်ရဲ့အကျိုးက9ပါးဒါကိုပဲကံရဲ့ကံရဲ့အကျိုးရဲ့မြင်ထားကြရမယ်ဟုတ်ပြီနော်မဟာကုသိုလ်ကံကဘယ်နှပါး10ပါးဒါနပြုရင်လည်းဒီ10ပါးတည်းကသီလစောင့်တည်ရင်လည်းဒီ10ပါးတည်းကအခုစာရီတည်နေရင်လည်းဒီ10ပါးတည်းကအဲ့ဒီဒီမဟာကုသိုလ်ကြောင့်ဖြစ်လာမယ့်အကျိုးကကြတော့16ပါးရှိတယ်ဆိုတာသိရမယ်။သူနဲ့တူတယ်မဟာဝိဘက်၈ကဲသူနဲ့မတူတယ်မခိုင်မြဲတာက၈ကဲသူကြတော့16ပါးဒါဒီလဲကာမကုသိုလ်ကံရဲ့အကျိုးရဲ့ဆိုတော့ဒါလဲကံကံရဲ့အကျိုးပဲညင်နေကြရမယ်ရှင်းတယ်နော်ဒါဆိုရင်ကျမတို့ကြံတဲ့အပိုင်းကကုသိုလ်ဘက်မှာကာမကုသိုလ်တစ်ခုတည်းပြုတော့က၈အကျိုးက16အဲ့ဒီ16မှာသူနဲ့တူတဲ့မဟာဝိဘက်၈လည်းဖြစ်တယ်။သူနဲ့မတူတဲ့အာဟိကုသလဝိဘက်စိတ်၈ပါးလည်းဖြစ်တယ်။ကြံနေတဲ့ရူပကုသိုလ်၅ဆိုရင်ရူပဝိဘက်၅ဆိုရင်တူတယ်။အရူပကုသိုလ်၄ဆိုရင်အရူပဝိဘက်၄ဆိုတော့ကံနဲ့ကံရဲ့အကျိုးကတူတယ်။လောကုတ္တရာကုသိုလ်၄ဆိုရင်ဝိဘက်ကလည်း၄ဆိုတော့တူလားမတူလား။ဒါကြောင့်ကြံနေတဲ့မဟေကုတ်ကံနေလောကုတ္တရာကံတို့သည်တူသောအကျိုးပေးတယ်ပထမဇံကုသိုလ်ဆိုရင်ပထမဇံဝိဘက်အာကာဇံကုသိုလ်ဆိုရင်အာကာဇံဝိဘက်သောတာပတ္တိမကုသိုလ်ဆိုရင်သောတာပတ္တိဖို့ဝိဘက်အဲ့တော့ဒီတူသောအကျိုးပေးတယ်ကျန်နာသည်ကာမကံရတူသောအကျိုးမပေးဘူးဒီနေရာမှာအာကုသိုလ်ကလုံတုံးကစနေသူရဲ့အကျိုးကြတော့ခုနှစ်ကာမကုသိုလ်ကလုံတုံးကတော့၈အကျိုးမှာကြတော့သူနဲ့တူတာလဲပေးတယ်သူနဲ့မတူတာလဲပေးတယ်ဒါကြောင့်မဟာကုသိုလ်ကတူမတူအကျိုးပေးတယ်အာကုသိုလ်ကမတူသောအကျိုးပေးတယ်ကြံတဲ့ရူပအရူပလောကုတ္တရာကတူသောအကျိုးပေးတယ်ပြီးခဲ့တဲ့ဘက်ကအဲ့ဒါသင်သွားပြီအဲ့ဒီမှာမှသိအောင်ပြောရတော့မယ်အဲ့ဒီအာကုသိုလ်ကြောင့်ဖြစ်လာမယ်ဆိုတော့ကျမတို့လောဘကိုဥစီးပြီးတော့ဖြစ်ထားတဲ့ဒုစရိုက်အမှုတွေ လောဘဥစည်းပြီးဖြစ်တဲ့ဆိုတဲ့အတွက်ကြောင့်အာယုံတစ်ခုခုကိုလာတဲ့အခါမှာလိုချင်တက်မဲ့တဲ့လောဘဥစည်းမယ်အစင်းကိုကြည့်ခြင်းမယ်အတန်ကိုနားထောင်ခြင်းမယ်အစားအသောက်တွေစားခြင်းမယ်အတွေ့အထိတွေကိုတွေ့ထိခြင်းမယ်အဲ့ဒီလောဘအကုသိုလ်ကံဖြစ်လာပြီဆိုလို့ရှိရင်သူ့ရဲ့သဘာဝလေးအနေနဲ့ကျမတို့ကဘာဖြစ်လာလဲဆိုရင်လောဘဥစည်းတဲ့အကုသိုလ်ဒုစရိုက်မှုတွေလုပ်ဖြစ်မယ်ကြီးကြီးမားမားကမ္မပဋ္ဌာန်းမြောက်တဲ့အကုသိုလ်ကံအကျိုးပေးမြောင်းစေတဲ့လောဘဥစည်းတဲ့ကံနေပြောပါဆိုရင်ကျမတို့ကာမေတုမိစ္ဆာစာရကံနေရှိမယ်ပေါ့သူများပစ္စည်းခိုးတဲ့အရိဏာဒါနကံနေရှိမယ်ပေါ့လိညာပြောတဲ့တယောက်တယောက်ချစ်ချင်းနေပြုတ်ခွဲအောင်လုပ်တယ်သူများပစ္စည်းမတရားလိုခြင်းမယ်ဒါလောဘဥစည်းတဲ့ဒုစရိုက်အကြီးစားတယ်ထို့နည်းတူစွာဒေါသမှုစိတ်နှစ်ပါးဒေါသဥစည်းတဲ့အကုသိုလ်ကံနေကြောင့်ကြည့်ကြမယ်ဆိုရင်သူ့အသက်တတ်တာတို့သူများဟာလားသူများကိုအသေးတောင်းတတက်ဖြတ်ပြစ်တာတို့သူများချစ်ချင်းကွဲအောင်လုပ်တာတို့စသည်ဖြင့်ကျမတို့ဒုတိယစေမှာသင်ရတဲ့ဒေါသကြောင့်ဖြစ်တဲ့အကုသိုလ်ဒုစရိုက်တွေမောဟကတော့အကုသိုလ်စိတ်အကုန်လုံးကိုဥစည်းတယ်ဒါကြောင့်လောဘမှုဒေါသမှုမောဟမှုစိတ်တွေနဲ့အကုသိုလ်တွေလုပ်ခဲ့မှုတဲ့ပုံကိုယ်တို့သည်ဒီနေရာမှာအကုသိုလ်ရဲ့အကျိုးဝိဘက်စိတ်ခုနှစ်ပါးကိုလာမယ်အဲ့ဒီအကုသိုလ်ရဲ့အကျိုးဝိဘက်စိတ်ခုနှစ်ပါးသည်ဘာတွေလဲလို့ကြည့်ရင်မကောင်းတဲ့အစင်းတွေကိုမြင်ရတဲ့ဉာဏ်သိစိတ်ဒါကိုအကုသလဝိဘက်စကုဝိဉ္ဉာဉ်စိတ်အကုသလဝိဘက်စကုဝိဉ္ဉာဉ်စိတ်ဖြစ်ရတာဒီဉာဏ်သိစိတ်ဖြစ်ရပါတယ်ဆိုတော့ကဘာကိုမြင်ရတာလဲဆိုရူပါယုံကိုမြင်ရတာအဲ့ဒီရူပါယုံက၃စားရှိမယ်ဟာလား၂စားပဲခွဲလို့လည်းရတယ်၃စားခွဲလို့လည်းရတယ်သုံးစားခွင့်ရင်အစ်မတန်ကိုတင့်တယ်တက်ပယ်တဲ့အစင်းရူပါယုံကြီးရှိမယ်။တန်မှန်မြင်နေကြတွေ့နေကြအစင်းတွေရှိမယ်။ကြည့်လို့မကောင်းမြင်လို့မကောင်းတဲ့အနိဋ္ဌအစင်းတွေရှိမယ်။ဘာလို့ပဲရူပါယုံတခုကိုသုံးစားခွဲရင်အိဋ္ဌရူပါယုံဆိုကြည့်ကောင်းတာတွေပြောတာပေါ့။မင်းဇတ္တရူပါယုံဆိုတန်မှန်အလေအလတ်အနိဋ္ဌဆိုအလိုမရှိတဲ့အစင်းတွေ။ဒါကြောင့်ရူပါယုံတခုတည်းကိုပဲသုံးစားခွဲရင်အိဋ္ဌရူပါယုံမစ္ဆဒ္ဒရူပါယုအနိဋ္ဌရူပါယုအတန်တခုကိုလည်းသုံးစားပဲခွဲရမယ်ဟလာအိဋ္ဌတတ္ထာယုဆိုတရားတန်တို့တာယာတဲ့အတန်တို့တချင်းတန်တို့မစ္ဆဒ္ဒတတ္ထာယုဆိုတန်မှန်အတန်နေအနိဋ္ဌတတ္ထာယုဆိုငိုတန်တို့ဆဲတန်တို့ညင်းညူတန်တို့ဒါတွေဒီယူသွားလို့ရခန္ဓာယုလည်းသုံးစားရတ္တာယုလည်းသုံးစားဖုဒ္ဓဘာယုလည်းသုံးစားခွဲသွားမယ်အဲ့ဒီတော့အဲ့ဒီအာယုန်တွေကိုတွေ့တဲ့အခါမှာကျမတို့ကရူပါယုန်လို့ပြောရင်အစင်းအမျိုးမျိုးတတ္ထာယုန်လို့ပြောရင်အတန်အမျိုးမျိုးခန္ဓာယုန်လို့ပြောရင်အနံ့အမျိုးမျိုးရတ္တာယုန်လို့ပြောရင်အရတာအမျိုးမျိုးဖုဒ္ဓဘာယုန်လို့ပြောရင်အတွေ့အထိအဲ့ဒီလိုအာယုန်တွေရှိသမျှအစင်းအတန်အနံ့အရတာအတွေ့အထိတို့သည်ဘယ်တွေလာတာကျမတို့ရဲ့တန်တန်မှာရှိတဲ့အစင်းဆိုရင်စကုဒွါရဆိုတဲ့နေရာကိုလာမယ်အတန်တတ္တာယုံမှန်သမျှဒီကျမတို့ရဲ့နားကိုပါဠိလိုသောတာဒွါရနှာခေါင်းကိုဂါဏဒွါရရှာကိုဇိံဝါဒွါရကိုယ်ကိုကာယစကုဒွါရဆိုမျက်စိတလုံးလုံးပြောနေတာမဟုတ်ဘူးမျက်စိရဲ့အလဲမှာရှိနေတဲ့တငယ်အိမ်လို့ခေါ်တဲ့နေရာလေးကိုသာလေစကုဒွါရခေါ်တာကျန်တာတွေအကုန်လုံးဒီမျက်စိလိုပဲတမှန်ပြောမယ်စကုပတာရဆိုတဲ့စကုဒွါရမျက်လုံးအတွင်းမျက်နှာဝန်းလွယ်ပုံရိပ်ထင်တဲ့နေရာလေးမှာပဲရှိတယ်ဒါကြောင့်အစင်းရူပါယုံနေလိုက်ဒီနေရာလေးပဲလာမယ်နားလို့ပြောပေမယ့်နားတစ်ခုလုံးကအတန်ကိုမကြားနိုင်ဘူးနားရဲ့အတွင်းထဲမှာမှကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့တပ္ပညုတဉာဏ်အစွမ်းနဲ့ပြောရင်ရှေးလုံးထဲကပြောတာလက်စွပ်ကွင်းတန်တန်ရှိတယ်ဟုတ်ပြီနော်အခုတော့ကျမတို့သိပ္ပံပညာနဲ့ပြောမယ်ဆိုနာစီလို့ခေါ်တော့ဗောဒီပုံတံရှိမယ်ဗောထွနီးတို့ဆိုဒါနတော်ရဆိုနှာခေါင်းနဲ့အတွဲမှာစိတ်ဆိုတဲ့တတ္တဝါရဲ့ခွာလေးပုံတံရှိတယ်ရှာဇိန်ဝါပတာရဆိုရှာတစ်ခုလုံးကိုပြောတာမဟုတ်ရှာရဲ့အရသာအပေါ်လွင်ဆုံးနေရသည်ရှာရဲ့အလယ်မှာရှိတယ်ကြာဖက်ရွယ်ပုံတံရှိတယ်ရှေးတုန်းကတော့ဥပမာတွေနဲ့ပြောပြထားတာကာယဒွါရဆိုတကိုယ်လုံးဆိုပြီးမြင့်ထည့်ရင်တည်တဲ့နေရာတိုင်းမှာသာရှိတယ်။ဒါကြောင့်အဲ့ဒီဒွါအဲ့ဒါတွေကိုပတာရယုံ၅ပါးဒွါရယုံ၅ပါးလို့ခေါ်တယ်။အဲ့ဒါတွေဒီကျမတို့အတိတ်ကပြုခဲ့တဲ့ကုသိုလ်ကံအစွမ်းတွေကြောင့်ဖြစ်လာတာတွေပဲ။အဲ့ဒီနေရာမှာမှဒီစကုပတာရသောတာဂါနစေဝါကာယကလည်းကိုယ်ကံအစွမ်းဖြစ်တဲ့အတွက်ကြောင့်တယောက်နဲ့တယောက်ပတာရယုံချင်းဒွါရယုံချင်းမတူကြဘူး။တချို့ရဲ့ပတာရယုံဒီမြတ်စွာဘုရားဟောတာအကြည်ယုံတဲ့မှန်ယုံတဲ့ကြည်လင်နဲ့တော့ကြောင့်မှန်လေးလို့ပဲရှိလို့ကြည်ယုံမှန်ယုံလို့သုံးမယ်အဲ့ အရိပတာရာတိတချို့ပုဂ္ဂိုလ်တွေမှာအင်မတန်ကြည်လင်နေတချို့ပုဂ္ဂိုလ်ကြတော့မကြည်လင်ဘူးတချို့ပုဂ္ဂိုလ်ကြတော့ချို့လာတယ်ဒါဒီလဲကံမောမူတည်တယ်အဲ့ဒီကံမောမူတည်တယ်လို့ပြုတ်လို့တဲ့ကံနေပေါ်မူတည်ပြီးတော့တွေးကြုံလာတဲ့အာယုံကလည်းတယောက်နဲ့တယောက်မတူညီကြအောင်ကုသိုလ်ကောင်းမှုတွေလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုကံနေများတဲ့သူကြတော့ကြုံရတဲ့အစင်းအတန်အနှံ့အယတာအတွေ့အထိတို့သည်အိဋ္ဌာယုံကြီးပဲအကုသိုလ်ကံနေများတဲ့သူကြကြုံတဲ့များအစင်းအတန်အနှံ့အယတာအတွေ့အထိတို့သည်အနိဋ္ဌာယုံကြီးပဲကုသိုလ်ရောအကုသိုလ်ရောရောနေတဲ့သူတွေကြတော့တခါတည်းရန်အိဋ္ဌာယုံကြုံလိုက်တခါတည်းရန်အနိဋ္ဌာယုံကြုံလိုက်ညာသောအဖြစ်မိစ္ဆတာယုံကြုံလိုက်တော့ကိုကိုကိုချိန်ကြည့်ကိုဒီကုသိုလ်ကံများတဲ့သူလားမအလားမများတဲ့သူလားကိုကိုချိန်ကြည့်အိဋ္ဌာယုံကြီးပဲတချို့ဆိုရင်မိုးလင်းတဲ့ကမျက်စိနှလုံးဖွင့်တဲ့ကမြင်လဲရတဲ့အစင်းဒီအိဋ္ဌာကြီးပဲကြားလဲရတဲ့အတန်ကောအိဋ္ဌာတ္တာယုံရှူရတဲ့အနံ့ကရောအိဋ္ဌာကြီးပဲအရသာရောအိဋ္ဌာအတွေ့အထိရောအိဋ္ဌာအိဋ္ဌာယုံကြီးပဲကြုံနေတာဒီချမ်းသာတဲ့မိဘချမ်းသာတဲ့အတိုင်းဝိုင်းနဲ့ကြောင့်မဟုတ်သူလုတ်တဲ့ကံကြောင့်တချို့ကြတော့မွေးကလေးကမျက်စိနှလုံးပွင့်နေတာကနေပြန်မိတ်တဲ့အချိန်ထိအနိဋ္ဌာယုံကြီးပဲတောက်လျှောက်ကြုံရတာရောမရှိဘူးလားအဲ့ဒီတော့ကိုယ့်ကိုချိန်လို့ရတယ်ကျမတို့ဓမ္မမိတ်ဆွေတို့အိဋ္ဌာယုံများသလားအနိဋ္ဌာယုံများသလားကိုမြင်နေရတဲ့ပုံကိုယ်တွေကအိဋ္ဌာအရူပယုံပိုင်ရှင်နေဆိုရင်ကိုမှမြင်လဲရတဲ့စက္ခုဝိညာဉ်သည်ကုတလဝိဘက်စက္ခုဝိညာဉ်ဆိုရဲဒီထဲကဖြစ်သွားမယ်ဟုတ်ပြီနော်အဲမြင်ရတဲ့အစင်းတို့ဒီအနိဋ္ဌာယုံဆိုရင်ကိုရဲ့မြင်သည့်စိတ်သည်အကုတလဝိဘက်စက္ခုဝိညာဉ်ပဲကြားရတဲ့အတန်ဒီအိဋ္ဌာယုံဖြစ်ခဲ့မယ်ဆိုရင်အာဟိကုတလဝိဘက်သောတဝိညာဉ်ကြားရတဲ့အတန်ဒီစဲတန်သိုးတန်ဒီစသည်ဖြင့်ဆိုရင်အကုသလဝိဘေသောတဝိညာဉ်အဲ့ဒီပုံစံဖြစ်သွားမယ်မျက်စိနှလုံးရှိလို့စကုဝိညာဉ်နှစ်ပါးဖြစ်တာမဟုတ်ဘူးအနိဋ္ဌာယုံကြုံရင်အကုသလဝိဘေစကုဝိညာဉ်အိဋ္ဌာယုံကြုံရင်ကုသလဝိဘေစကုဝိညာဉ်သို့တော်ဒီကုသိုလ်ရဲ့အကျိုးမြင်သိစိတ်ကအကြာကြီးဖြစ်တာမဟုတ်ခဏလေးပဲဖြစ်တဲ့အတွက်ကြောင့်မခိုင်မြဲဘူးဒါကြောင့်အာဟေကုသလဝိဘေစကုဝိသဘောပေါက်ပြီနော်အနိဋ္ဌတတ္တာယုံကြားခဲ့တော့အာကုသလဝိဘေသောတဝိညာဉ်အိဋ္ဌတတ္တာယုံကြားခဲ့တော့အာဟေကုသလဝိဘေဒီလိုလေးခွဲတတ်ရအနိဋ္ဌခန္ဓာယုံနေရှူရရင်ကနဝိညာဉ်ဟလာအနေအိဋ္ဌခန္ဓာယုံမွေးပြက်နဲ့ပန်းရနံ့တို့ဘာလို့ရှူရရင်သွေးညီနဲ့နေကြီးပဲရှူရမယ်ပုတ်ရဲ့အနံ့နေပဲရှူရမယ်မစင်ပင်ပုတ်တွေမြောင်းပုတ်နဲ့နေပဲနေတူကကြုံနေရပြီဆိုရောဒါကိုမြင်ရမယ်ဟုတ်ပြီနော်အဲ့ဒါလေးတွေသိနေရဆိုနီးတူစွာစားရတာလဲချမ်းသာဆင်းရဲပေါ်မူမတည်ဘူးဟလာကြင်ကြင်တန်တန်အစာအသောက်တွေစားနေရတယ်ပေါ်ပေါ်ရှွရှွတွေစားနေရရင်အကုသလဝိဘေစေပြောရင်တော့ဘာယောဂရှိလို့ပါလို့ပြောပေမဲ့ယောဂကြောင့်ပဲရှောင်ရရှောင်ရဟဲ့လားဒါမှမဟုတ်ရပတ်စံမတက်နိုင်လို့ပဲအရသာရှိတာဝယ်မစားရရနော်ဗဒနာကြောင့်ပဲဖြစ်ဖြစ်တမ်းမာရေးကြောင့်ပဲဖြစ်ဖြစ်ဘာတွေနဲ့ကြုံကြုံအနိဋ္ဌာယုံနေစားရရင်အကုသလဝိဘေစေဝါအိဋ္ဌာယုံနေစားရရင်သူနည်းတူစွာအတွေ့အထိတွေလည်းဒီသဘောပါပဲဟလာလေဖြတ်ထားလို့တချမ်းလုံးလုံးအတွေ့အထိမသိရရင်အာကုတလာဝီပဲကာယဝိညာဉ်ပဲပေါ့သဘောပေါက်ရမယ်ဟုတ်ပြီနော်ခွဲစိတ်ဖြတ်တော့တာတွေပဲခံနေရရင်ရောအာကုတလာဝီပဲကာယဒုက္ခတဟာကိုသူကြတော့ဒီနေရာမှာအာကုတို့ရဲ့အကျိုးလို့ပြောရင်ဒီနေရာမှာကွဲသွားတယ်ဒုက္ခတဟာကိုကာယဝိညာဉ်ကိုယ်တို့ရဲ့အကျိုးဘာမှတော့မှစူးလေးတော့မှမစူးဘူးဘူးရေနွေးမှုတော့မှမလောင်ဘူးဘူးတချို့ဆိုရင်ရှိလားမရှိဘူးလားကြားဘူးမဲ့ထင်ပါရဲ့မင်းသမီးလေးတရက်တပါဟဲ့လားတညမှလေသူ့သူ့အသားရေကအင်မတန်နူးညံ့တော့သူကရိုးရိုးအိတ်လို့မရဘူးဟဲ့လားခုနှစ်လွာရှိတဲ့မှု့ရာလေးနဲ့သူကအိတ်ရတယ်သူ့ရဲ့ခန္ဓာကိုယ်ကနူးညံ့လို့တညမှသူအိတ်မပြောဘာလို့အိတ်မပြောလဲဆိုတော့ခွနလွားရဲ့အောက်ဆုံးမွေရာထဲမှာလဲစီလေးတစီရှောက်နေလို့တဲ့ကဲအဲ့ဒီလောက်နူးညံ့နေဆိုရင်သူ့ရဲ့တဘာဝကဘာဖြစ်မလဲအာဟိကုသလဝိဘေဒုက္ခတဟာကိုကာယဝိညာဉ်ပေါ့ဒီကနလို့ကြမ်းကြမ်းလေးလဲစီလေးတစီတောင်မှသူ့အတွက်နာပါတယ်ဆိုရင်အာကုသလဝိဘေဒုက္ခတဟာကိုဒါဟုတ်ကြည့်ချင်းအပြီကုသိုလ်အကျိုးတွေကံကံရဲ့အကျိုးတွေမြင်ခွင့်ရလားမရဘူးဒါကြောင့်မြင်သိစိတ်ရဲ့တဘာဝကအနိဋ္ဌာယုံနဲ့ဂျုံဂျုံအိဋ္ဌာယုံနဲ့ဂျုံဂျုံသူ့ရဲ့သဘာဝသည်အတိအတိခံစားမှုဥပိ္ပခာဆိုတာသိရမယ်။ဒါကြောင့် 多大为你啊嘞乌比卡达哈狗陪卡纳为你啊嘞乌比卡达哈狗陪神话为你啊嘞乌比卡达哈狗陪嘎呀为你追嘎罗周卡达哈狗给杜卡达哈狗给归到我们然后这么说啊顾这么一套的你啊吗这个为你追多大为你追嘎呀为你追神话为你追嘎呀为你追阿拉我帮了这一卡嘛冰上为你撇拉的追都也是嘛追出来着追冰上为你好啦追苏拉嘎你冰上为你苏拉嘎啊阿里冰上为你啊的巴雷路进来着塞库为你多大为你嘎那为你神话为你嘎呀阿拉的那库子系列追着你那阿那鸟来着这是他说你追冰上为你这是追冰上为你这是有一追把所以阿古德拉为别冰上为你啊啊阿嘿古德拉为别冰上为你啊啊那库来帮来哟追冰上为你这是追冰上为你这是有那把是一追把路表演塞库为你追多大为你追嘎那为你追神话为你追嘎呀为你追帮追冰上为你这是阿里马塞库为你追有一追把所以阿古德拉为别乌比卡达哈狗塞库为你塞着吧阿嘿古德拉为别乌比卡达哈狗塞库为你塞着吧帮塞库为你塞那吧多大为你塞那吧也拽吧所以多大为你塞着吧卡纳为你塞那吧也拽吧好嘎那为你塞就来没嘎呀为你塞那吧也拽吧大哈狗嘎呀为你塞的吧好嘎呀为你塞哎呦包了也追冰上为你的塞也拽吧塞库为你塞那吧好对冰上为你你妈路表演你的谁那吧你妈路太表演阿姑路一就你的谁这吧也没开你的姑路一就你的谁这吧包来你的谁那吧托你就说提的谁那吧我也追忆阿姑路一就提的谁这吧没开你的姑路一就提的谁这吧都不报告你